တန်တော်ဝင်းမြမှာဒေကောက်ဖွဲ့အနေအရဆိုရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကြီးမားချက်တူတာမို့တိုင်းရင်းသားပါတီတွေကိုပူးပေါင်းဆောင်ရွက်ကြဖို့ပြီးခဲ့တဲ့အပတ်စက်တာပြည်နေဆွေးနဲ့ကမ်းလှမ်းတဲ့စာကိုတိုင်းရင်းသားပါတီတချို့လက်ခံရရှိပြီးမရသေးတဲ့ပါတီလည်းရှိနေပါသေးတယ်။လူဝင်မှာဆက်နေရနေဆွေးနဲ့ကမ်းလှမ်းတဲ့ဒီ NLD စာကိုကြိုဆိုလိုက်ပေမဲ့ရေပူရဆန်နေသေးတာမို့ပြည်နယ်လွှတ်တော်ဖွဲ့စည်းမှုကနေအစိုးရအစဉ်စင်ထိအသေးစိတ်ဘလို့ပူးပေါင်းဖို့ပါစဉ်းစားစီရင်တယ်လို့အဓိကတိုင်းရင်းသားပါတီတွေကပြောလိုက်ပါတယ်။ဒီ NLD ကမ်းလှမ်းချက်ကိုတပတ်ကြာစက်တာပြည်နေကမှလက်ခံရရှိခဲ့ပြီးရှမ်းပြည်နယ်မှာမဲတစုံတရာများများရထားတဲ့ SNLD ရှမ်းတိုင်းနာဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဖက်အတွင်ရေးမှူးတစ်စိုင်းချော်ညွန့်ကဒီပေါ်ပါတီတွင်မဆွေးနွေးရသေးပေမဲ့သူချင်းသဘောထားကိုတော့အခုလိုစရှင်းပြပါလေ
ဖိတ်ခေါ်လိုက်တာတော့တမျိုးတော့ကောင်းပါနဲ့ဒါပေမဲ့သူတို့ရဲ့ရုံးပိုင်းဆိုင်ရာပေါ်လျှော့မှုလားအားနည်းမှုပဲကြိုးရမလားမသိဘူးဒီစာတွေကပါတီတွေစီကိုနည်းနည်းရောက်တာပြီးနောက်ကျတယ်နောက်ရဒီစာထဲမှာရေးထားတဲ့စာကလည်းရေပူရတော့တော်တော်ဆန်ပါလိမ့်မယ်တကယ်လို့ပူပေါင်းဆောင်ရွက်မှုတကယ်လုပ်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့လူချင်းဖြစ်စေပေါ့လေအခွင့်အရေးတစ်ခုချင်းဖြစ်စေပေါ့အဲ့လိုဆက်တယ်ညှိနှိုင်းပြီးတော့ဆွေးနွေးကြရင်တော့ပိုအဆင်ပြေမယ်လို့မြင်ပါတယ်ဆက်ဆက်ညှိနှိုင်းတဲ့အချိန်ကြရင်တော့ဒီထက်ပိုပြီးတော့အသေးစိတ်ရမှာတော့မြင်ပါတယ်
အဲ့ဒီတော့ဘာကြောင့်အသေးစိတ်ဆန်ဖို့လိုပါလဲလို့မိရမှာစိုင်းချော်ညွန့်ကဆက်ပြီး
ဒီလိုစုစိတ်ကတမျိုးစဉ်းစားရမယ်ပြည်နယ်တစ်ခုချင်းစီအလိုက်လဲသူတမျိုးစဉ်းစားရမှာဖြစ်တယ်ပေါ့ဒါလက်ခံပြည်နယ်မှာဆိုရင် NLD ကအများစုရတာမဟုတ်ဘူးရထိုင်လွတ်တော်ကိုသူကထိန်းချုပ်နိုင်မှာမဟုတ်ဘူးအလားတူပဲဒီရှမ်းပြည်နယ်လွတ်တော်ပြည်ကယားပြည်နယ်လွတ်တော်အဲ့ဒီနေရာတွေမှာလည်း NLD ကနိုင်တာများတယ်ဆိုပေမဲ့လွတ်တော်ကိုထိန်းချုပ်နိုင်တဲ့အရေးတက်မပြည့်မီဘူးလေဆိုတော့ကဒီဒီဇင်ဘာအကုန်လုံးလက်ရှိလွတ်တော်တက်တမ်းနဲ့ကုန်မယ်ဆိုတော့လာမယ့်လွတ်တော်တက်တမ်းမှာတက်ဆိုင်ရာပြည်နယ်လွတ်တော်ဥက္ကဋ္ဌတို့ဒုဥက္ကဋ္ဌတို့ရွေးချယ်ရမယ့်အချိန်ကျရင်ပြည်နယ်အလိုက်မညှိနှိုင်းလို့မရပါဘူ
းဒီနေရာမှာပြည်နယ်လွတ်တော်နေရာအတွက်ရခိုင်မှာမဲအများစုနိုင်ထားတဲ့ရခိုင်မျိုးသားပါတီအနေနဲ့ရောဒီ NLD ကမ်းလှမ်းစာကိုရထားပြီးပါလားလို့မိရမှာပါတီဥက္ကဋ္ဌဦးသာထွန်းလှက
အဲ့စာကျွန်တော်တို့ယူတော့မရောပါတီတော့မရသိဘူးရခိုင်မှာဆိုရင်လေကြောင်းလိုင်းလေးမရှိဘူးဆိုတော့အဲ့ဒါကြောင့်လေဖြစ်ကောင်းဖြစ်ပါလိမ့်မယ်ဖုန်းနဲ့ plan တော့တာတော့မရှိသေးဘူး
ဒါပြင်ဥသာထွန်းလှကပဲ NLD ပါတီအနေနဲ့အရင်လိုတိုင်းနာပါတီတွေနဲ့တက်တနာမတက်ချင်တာကြောင့်အခုလိုကန့်လန့်လာတာဖြစ်နိုင်ပေမဲ့စာရဖို့တော့စောင့်နေရတာအပြင်ရှိမှာလက်တွေ့တကယ်ဖြစ်ဖို့အခုလိုစရှင်ပြပါလေ
ဖြစ်တဲ့ဒီထောင်စုဆိုတဲ့ဇက်ကောက်ကိုဇက်ကပြောရင်မဟုတ်ပေနဲ့အကောင့်တွေပေါ်မဲ့အစီအစဉ်တွေဟိုလုပ်ငန်းစဉ်တွေကိုချဖို့လွယ်တဲ့ဒီဂျွန်ဒီဂဗမန့်ဖွေးစည်းဆိုတဲ့ပုံစံမှာဟိုအများစုအနိုင်ရတဲ့ပါတီတစ်ခုကပဲသွန်ဆောင်ပြီးအကောင်လုံးကိုဦးစီးတဲ့ပုံစံမဟုတ်ပေနဲ့တန်တဲ့အရေးကိုဖြည့်ရှုမယ်ဆိုရင်တန်တဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူငင်းနိုင်ဆွေးနွေးတဲ့အခင်အကျင်းနဲ့ဘလို့မုန်လေးရှာပြီးလုံးလုံးမလေးဆိုတဲ့အစိုးရပြည်သူတဲ့ပုံစံမျိုးလုံးဖို့လွယ်တယ်လို့မြင်ပါတ
ယ်ဒီ NLD ကလန်စာကိုဒီဘက်ဗိုလ်သူနေကပဲလက်ခံရရှိခဲ့ပြီးတရားပြည်နယ်မှာမဲတစုံတရာရထားတဲ့တရားပြည်နယ်ဒီမိုကရက်တစ်ပါတီကခရူးဆိုးမြို့နယ်မဲဆန္ဒနယ်အမှတ်2ကနေပြည်နယ်လွှတ်တော်နေရာနိုင်ထားသူဒေါ်အေဗလင်းကလည်းအလားတူလက်တွေ့ကြကြဖြစ်စေခြင်းနဲ့ဆိုပြီးအခုလိုဆက်ပြောပါတယ
်တကယ်တမ်းလက်တွေ့ကြရတဲ့ပုံမကောင်းမွန်တဲ့ပေါ်ဆွေးမှုတွေကိုလိုချင်တယ်အစားချင်မှလည်းသူတို့ဖက်ကနေပြီးတော့မှတရားဝင်ပိုင်းနာပါတီကြီးကိုကန့်လန့်ပြီးတော့မှဖြစ်တဲ့ဆောင်ပေါ့နော်ပြည်နယ်အစိုးရလွှတ်တော်ရဲ့ကိုခွင့်ရှိနိုင်ရေးတွေမှာဦးနှဖက်ပေါ့နော်လူပေါင်းပြီးတော့မှရှင်နေပြီးမှအကောင်းဆုံးဖြစ်ရှာနိုင်တယ်လက်တွေ့ကြတဲ့ပုံပေါ်ဆွေးမှုတွေထိကိုလည်းကျွန်မနေနေပြီးတော့လက်ပါတယ
်တကယ်တော့အခုလိုပြည်내အစိုးရဖွဲ့ဖို့အတွေ့အကြုံရှိခဲ့တဲ့မိုးညင်ကြီးပါတီဗိုလ်အလုံးမှုဆောင်နဲ့လက်ရှိမိုးပြည်내ဆွတ်တော်ဒီဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကလည်းအခု NLD ကမ်းလှမ်းစာကိုလက်ခံရထားပေမဲ့ပါတီတွေမဆွေးနွေးရသေးတာမို့တူးချင်းအမြင်ကိုပြောရမှာ
ဟိုအစိုးရမဖွဲ့ခင်မှာကြိုတင်ပြီးတော့သဘောတူညီချက်ရယူထားတဲ့အသေးဥပ္ပစာတွေမပါဘဲနဲ့သွားတော့ဖွဲ့စည်းခဲ့တဲ့ပုံစံမျိုးပဲရှိခဲ့တယ်ပေါ့နော်ဆိုတော့ဒီတစ်ခါကတော့ဒီကျွန်တော်တို့မွန်ပါတီကလည်းအဲ့လိုကိုယ့်ဘက်ကသွားတော့ဝန်ကြီးအဖြစ်တာဝန်ယူမယ်ဆိုရင်တောင်မှဘယ်လိုမျိုးအနေထားတဲ့အသေးဥပ္ပစာတွေသဘောတူညီချက်တွေကြိုတင်ဆွေးနွေးထားမလဲဆိုတဲ့ဟာတွေတော့ကျွန်တော်တို့ဘက်ကလည်းတင်ဆက်ထားတာတော့ရှိပါတယ
်ဒါအပြင်မြန်မာမဟုတ်တဲ့အကြီးဆုံးတိုင်းရင်းသားပါတီဖြစ်တဲ့SNLD ကစိုက်ချော်ညွန့်ကလည်းအခုလိုပြည်နယ်လွှတ်တော်နဲ့အစိုးရမှပူးပေါင်းဖွဲ့စည်းတာအပြင်ပြည်ထောင်စုအစ်စ်မှလည်းလောက်လောက်လာလာဝင်ကြီးနေရာတွေပူးပေါင်းဖွဲ့စည်းလိုက်ရင်အခုပြောနေတဲ့မြို့သားညီညီအစိုးရကိုအထမြောက်စေပြီး ငင်းကြေးတော့ပါအရာရောက်စေနိုင်တယ်လို့အကြံပြုလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမပါ